နောက်ကြီးဒီနေ့ပရီးမီးယားလိယာဒီကတော့ပြီးသွားပြီဆိုတော့တန်ဆင်းတဲ့အသင်းတွေလည်းဆင်းသွားပြီတက်တဲ့အသင်းတွေလည်းတက်လာဖို့ရှိနေတယ်ဟာချန်ပီယံလိဝင်တဲ့အသင်းတွေလည်းဝင်ပြီဆိုတော့အားလုံးချုပ်ပြီးတော့ပေါ့နော်ဒီနေ့ထူးခြားချက်လေးတွေဘာတွေများရှိမလဲကိုနောက်ကို
ဟုတ်ကဲ့ဗျာပရီးမီးယားလိတရားကြီးပြီးဆုံးတဲ့ကတော့ဒါဒီဆိုင်ကြီးမှတ်တမ်းတွေထူးခြားချက်ဆင်းသွားတာအများကြီးတော့ကြံနေစမြဲပေါ့နော်ဒါပေမဲ့ဒီနှစ်ကတော့ပို့ပြီးတော့ကိုထူးခြားတဲ့ဆန်ချိန်တွေမှတ်တမ်းတွေအများကြီးရှိရနေလို့ပြောလို့ရတယ်ဗျာဘာဖြစ်လို့ဆိုတော့ချန်ပီယံမန်စီးတီးကြောင့်ဗျာချန်ပီယံမန်စီးတီးကဒီနှစ်မှာ1992ကနေစတဲ့ပရီးမီးယားလိနာမည်ပြောင်းပြီးနောက်ပိုင်းမှာပေါ့နော်ရော့ကော9ခုလောက်ကိုသူကချိုးဖြတ်သွားတာကြာရော့ကော၄ပြောရမယ်ဆိုတော့ပထမဆုံးအမှတ်ကစပြန်လို့ဆိုအမှတ်တရရသွားတယ်ကြာအမှတ်တရပြည့်သွားတော့ပရီးမီးယားလိဂ်သမိုင်းမှာကပထမဆုံးတည်းနောက်တွင်းကိုမှလည်း106ခုရလာမှာ106ခုဆိုတာချက်စီးရ100နဲ့3ခုနဲ့စံချိန်တင်ထားတာကိုချိုးဖြတ်သွားတာကြာနောက်ပြီးတော့နိုင်ပွဲစတိုက်စံချိန်မှလည်းသူတို့က18ပွဲစတိုက်နိုင်တော့ဆိုတော့ဒါပရီးမီးယားလိဂ်သမိုင်းမှာပထမဆုံးတင်ဖြစ်တဲ့နောက်9ပွဲချက်တင်နောက်ပြီးတော့အဝေးကွင်းနိုင်ပွဲအများဆုံးစံချိန်ကြီးပေါ့နော်အဝေးကွင်းသူတို့16ပွဲထိနိုင်တယ်ပေါ့နော်16ပွဲစတိုက်နိုင်ပွဲစံချိန်ဆိုလိုက်တာပရီးမီးယားလိဂ်သမိုင်းမှာတခါမှကိုမရှိခဲ့ဘူးရဲ့အသင်းပေါ့နော်။ဟို2003-2004နော်အာဆင်နယ်အသင်းကဒါချုံမမရှိစံချိန်နဲ့ဒါ record ဖြစ်ဘူးတော့ဒါတခုပေါ့နော်။ဒါပေမဲ့ကျွန်တော်အထင်ကတော့ဒီနှစ်မန်စီးတီးအသင်းရဲ့ပရီးမီးယားလိဂ်ဖလာရတာရောတခြားစံချိန်တွေရောအလုံးချုံချုံသုံးသပ်ရမှာဆိုတော့ဒါပရီးမီးယားလိဂ်သမိုင်းမှာအကောင်းဆုံးအသင်းကိုပြောလို့ရတယ်ပေါ့နော်
။ဆိုတော့ခုနမန်စီးတီးရဲ့အကောင်းဆုံးဟလာအသင်းတစ်သင်းအနေနဲ့စံချိန်တင်တယ်လို့ပဲလီဗာပူးကလည်းပဲစံချိန်တင်တာတွေရှိတယ်နော်ဒီချန်ပီယံစ်လိဂ်အပါအဝင်ပေါ့
ဟုတ်ကဲ့ဗျလီဗာပူးစံချိန်တင်တာတည်းဒီဟိုသူ့ရဲ့ကစားသမားဆာလက်ကစံချိန်တင်သွားတာဆိုတော့ဘောင်းဆိုဆာလက်ကအပြင်းမလေးမှာ32ခုတင်တာပေါ့နော်32ခုတင်တယ်ဆိုတာအပြင်းမလေးတမိုင်းမှာဒါပထမဆုံးပေါ့နော်အရင်အပြင်းမလေးမှာဆာရတိုကတော့ဒါ32ခုဒီတင်ဘူးရဲ့ဒါမှဆာလက်ကတော့ဒါ32ခုဒီတင်တယ်ဆိုတော့1992ပရီးမီးယားလိဂ်နာမည်ပြောင်းပြီးနောက်ပိုင်းမှာဒါပထမဆုံး32ခုဒီတွင်းနဲ့ကစားသမားဖြစ်တော့မှတ်တမ်းဝင်တယ်ဗျာ။နောက်ပြီးသူက PSA အကောင်းဆုံးကစားသမားစုတွေတခြားကဘောလုံးသမားချင်းချင်းကနေစုချင်းမြင့်နဲ့အကောင်းဆုံးကစားသမားစုတွေနောက်ဒီဘောလုံးကလောင်ချင်းတွေပေါ့နော်စုချင်းမြင့်နဲ့အကောင်းဆုံးကစားသမားတွေလည်းတင်ကျုံပြီးတော့ရသွားတယ်ဗျာ။အဲ့တော့လီဗာပူးမသိနေနဲ့ဒီနှစ်မှာတိတ်ပြီးတော့စံချိန်တွေမရှိဘူးဒီအောင်မြင်မှုမရဘူးချန်ပီယံလိဂ်ဝင်ခွင့်တော့ရတယ်ပေါ့နော်။ဒီချန်ပီယံမဖြစ်ပေမဲ့ဒါဒီဆာလက်တယောက်ချဲတကတော့ဒါဒီနေ့မှာပထမဆုံးလဲလီဗာပူးကိုလှပြီးတော့ကြောင်းဖြစ်ပြီးတော့ကစားတဲ့မျက်ချစ်ပြီးမယ်ပေါ့နော်ဒီပြီးခဲ့တဲ့3နှစ်စလုံးဒီစပါတိုက်စစ်မှုတွေကြီးကတော့ရှော့ဒါပရီးမီးယားလိဂ်ကိုသွင်းနေရလာတဲ့ဒီမှတ်တမ်းကိုဒါဆာလက်ကလီဗာပူးကိုပထမဆုံးစရောက်ပြီးကျွန်မခြေပြလိုက်တာပေါ့နော်အဲ့တော့လီဗာပူးအတွက်အောင်မြင်မှုလို့ပြောလို့မရပါဘူးမြင်တာဆာလက်အတွက်ကတော့သူ့ရဲ့ဒီကစားသမားဘဝပတ်သက်တဲ့ရှောက်မှာဒါအမြင့်ဆုံးစံချိန်အကောင်းဆုံးချိန်လို့ပြောလို့ရတယ်ဗျ
ဟုတ်ကဲ့နောက်တစ်ခုကတန်းဆင်းသွားပြီနော်အသင်း၃သင်းတန်းဆင်းသွားပြီတော့ဒုတိယထံကတက်လာမယ်အသင်းတွေရောအဲ့ဒီအကြောင်းလေးလည်းပြောပါဦ
းဟုတ်ကဲ့အခုပရီးမီးယားလိဂ်မှာတန်းဆင်းတဲ့၃သင်းကတော့ဒါဆွန်စီရယ်စတိုက်စီတီရယ်ဝက်စ်ဝဲပေါ့နော်တကယ်တော့ဒါဒီအသင်းတွေကဒါအရင်တော့ပရီးမီးယားလိဂ်ထိပ်တန်းအသင်းတွေတော့ဒါတူင်ကိုတင်ရှင်နိုင်ကစားပြီးတော့ထိပ်တန်းအသင်းတွေတော်တော်များများတောက်ခရရတဲ့အသင်းတွေကဒါပေမဲ့ဒီနှစ်မှာတော့အဲ့ဒီ၃သင်းကတန်းဆင်းသွားပြီပေါ့နော်အဲ့တော့ဒါရှိဒီပရီးမီးယားလိဂ်ကချန်ပီယံရှစ်ကတန်းတက်လာတာတော့ဒီဟူပေါ့နော်ဟူဘာဟန်တန်ကတော့ဒါချန်ပီယံရှစ်မှာချန်ပီယံဖြစ်ပြီးတော့တန်းတက်လာတယ်။ဒုတိယနေရာဒီကာရက်စီးဒီအသင်းကလည်းဒါတန်းတက်လာတယ်။ဒါပေမဲ့ဒီအဆင့်3နဲ့6ကအသင်းကြီးကတော့ဒီနေ့ညမှာဆက်ပြီးတော့ကမ်းပါဆိုဖူအနဲ့ဒါဘီနဲ့ကတော့ဒါဘီကနိုင်သွားတယ်ပေါ့နော်။နောက်တစ်သင်းကမက်ဒဇောနဲ့အစတွန်ဗီလာနဲ့ပြပထမကြိုးမှာတော့ဒါအစတွန်ဗီလာဝေးကွန်းမှာ1-0နိုင်တယ်ဒီနေ့ညမှာဒုတိယကြိုးကစားမယ်။အဲ့တော့ပရီးမီးယားလိဂ်မှာတန်တက်ဖို့တွေ့တာဝူပါဟန်တန်နဲ့ကာရက်စီးတီးနဲ့ကတော့တန်တက်တော့ပြီလက်ကျန်တနေရာတွက်ကတော့ခုနကြော်ပြောခဲ့တဲ့အတင်းလေးတွေကဒါပလေးအော့ဖ်ကစားပြီးတော့နောက်ဆုံးဖိုင်နယ်မှာနိုင်ရတဲ့အတင်းကဒါပရီးမီးယားလိဂ်ကိုတန်တက်လာမှာဗျ
ဟုတ်ကဲ့ဆိုတော့ဒီအခုပရီးမီးယားလိဂ်တွေပြီးသွားတဲ့အချိန်ကြာရင်ကျွန်တော်တို့နောက်တစ်ပွဲပရိသတ်တွေမျှော်နေကြမှာတော့19ရက်နေ့ကံမဲ့ FA Cup Final ဒီပွဲကလည်းတကယ့်ကိုပွဲကြီးပွဲကောင်းဖြစ်မယ်လို့ခန့်မှန်းရတာပဲဗျနော
်ဟုတ်ကဲ့ဗျပါတော့ဒီပွဲရလဲဒါနှစ်သင်းစလုံးတည်းဒါဖလားလက်မဲ့ရာတွေမဖြစ်ရတဲ့အကြိုင်ကစားကြရမှာပွဲကြဖြစ်စည်းဘက်ကတော့ပိုဆိုးတယ်လို့ကိုကျွန်တော်ကတော့မြင်နေတာပါဆိုတော့ကွန်တီရဲ့အနာဂတ်ကလည်းဒီပရီးမီးယားလိဂ်ဂျိုင်ပွဲကစားနေတဲ့အချိန်မှာတော့အနာဂတ်ကမြေမြဖြစ်နေတာဒီအသင်းပိုင်ရှင်ကလည်းသိပြီးတော့အဆင်မပြေဘူးပေါ့နော်အောင်မြင်မှုကလည်းမရအဲ့တော့ဖြစ်စည်းမီဒီယာကွန်တီတို့ကတော့ဖီးယားတော်တော်များတဲ့ပွဲလို့ပြောလို့ရတယ်။မန်ယူအသင်းတို့ကလည်းဒါဒီနှစ်မှာဖလားများတယ်ဆိုတော့မော်ယွန်အတွက်လည်းကွန်တီလောက်တော့ရိုင်းဖီးယားများပေမဲ့ဒါမန်ယူအသင်းကတော့ဒါကဘာမှပြိတဲ့အများဆုံးဆိုတော့ပြိတဲ့တွေကိုချွေးပိတ်ပြီးဖို့တို့ကတော့မော်ယွန်တို့ကလည်းဒီပွဲကတော်လေးရေးကြည့်နေရဗျ။
โอเค
พอวอลูเวอร์ဆိုတော့အကျိတ်နေရတော့ရှိနေဗျသူတို့နှစ်ပင်ဒီပင်းများလီမှာတွေ့တော့ဒါတယောက်တည်းစီနိုင်ထားတယ်ဆိုတော့ချက်စီကွင်းမှာတော့ဒါမိုဝတာကိုနဲ့ဝမ်းစီနဲ့နိုင်ထားတယ်ဒါမန်ကွင်းမှာလည်းဒါဝီလျံဒီဥဆောင်မှုတင်ပြမယ်ဒါမန်ယူကလူကာကူနဲ့လင်ကတ်နဲ့ခြေပောက်ကုန်းနဲ့နိုင်ကူနဲ့တင်ပြနိုင်ထားတယ်ဒီနှစ်ထိုက်တိုက်တွေ့ဆုံမှုမှာတော့အင်္ဂလိပ်နေမှာတည်တည်နိုင်ရတာဆိုတော့ဒါပေမဲ့ခုကစားမှာတော့ဝင်ပလေးကွင်းမှာဆိုတော့ဒီပွဲကဘယ်လိုနိုင်မယ်ပေးတဲ့အတော့မလို့တက်ရတော့ပြောလို့မရတဲ့ပွဲလို့သုံးသက်လို့ရတယ်ဗ
ျဟုတ်ကဲ့ဆိုတော့ကျွန်တော်တို့အင်္ဂလိပ်ပွဲတွေပဲပြီးတဲ့အခါကျတော့မြန်မာဘောလုံးပဲတစ်ချက်ကြည့်အောင်ပါမြန်မာ U16 မင်္ဂလီအသင်းဘောလူပွဲမှာထိုင်းကိုဗျာတလုံးနဲ့ရေးနှိမ့်သွားတယ်မြန်မာအသင်းကတလောက်လည်းညံ့လာတာမဟုတ်ဖ ೇನೆ ဘလူဖြစ်သွားတယ်လို့ကိုကနောက်ကိုသုံးသက်လဲ
ဒီပွဲမှာကလေးမလေးကကစားတာကောင်းပါတယ်ထိုင်းနဲ့လည်းရှည်သွားခြင်းဒီစကေးပိုင်းချင်းမှာတိတ်ကွာတာမရှိဘူးဗျာကျွန်တော်ထင်တာတော့ Nice နဲ့ပိုင်းလို့ထင်တယ်အဲ့တော့ဒီမှာလည်းအပွဲကိုဝယ်အောင်ကြည့်လိုက်ရပါပဲဒီမြန်မာမျိုးသူကြီးရေစက်ချောတည်းရဲ့နီးစင်ကဒီအရင်အုပ်စုဘွဲတွေလို့ပေါ့နော်ဗီယက်နမ်တို့လိုဒီလောက်တော့ဘွဲတွေနဲ့လို့အပစင်ပေးပြီးရောကစားတာမဟုတ်ဘူးကြာဒီအမြင့်ဘွဲတွေနဲ့ပဲကန်ပြင်းသေးပုံစံနဲ့ပဲကစားတာကြာအဲ့တော့ဒီအရင်မောင်းချင်းမှလည်းဒါထိုင်းယူစက်ချောကတော့ပို့ပြီးတော့အစားရမယ်ဆိုတော့မြန်မာမိကြတွေရဲ့အမြင့်ဘွဲကစားတဲ့နီးစင်ကဒီတက်စစ်ကိုမထီရဘူးကြာပေးလိုက်ရတဲ့ကိုကလည်းတောင်းကံပေါ်နာကနေပြစ်တံပေါ်ရတယ်ကန်လိုက်ပြီးတော့ဒါလူရှုပ်ချုပ်ကြတယ်အတိုင်းကပိုင်ပိတ်ပြစ်သွင်းသွားတာပေါ့နော်အဲ့တော့ဒီပွဲမှာတော့ဒါမြန်မာနီးပြတွေရဲ့ဒီအမြင်ပေါ်ကစားတဲ့နီးပြကတောင်းတာတက်စစ်ကမထီရဘဲရှုပ်နေကြတယ်ကျွန်တော်ထင်နေတာပေါ့ဆိုတော့ဒီကစားသမားတွေကတော့ဒီရှေ့တန်းကမြန်မာခင်တို့ဆွေမောင်တို့တော်လေးကောင်းတယ်ဗျဒီ16အဆင့်မှာတော့တော်တော်လေးကောင်းတဲ့တက်စစ်မျိုးမရောက်လို့ပြောလို့ရတယ်ဒါပေမဲ့ထိုင်းနဲ့ပွဲမှာသူတို့ဒါမဖောက်နိုင်ဘူးမတွင်းနိုင်ဘူးဆိုတာဒီအမြင့်ပေါ်တွေပဲတုံးနေတော့ကိုယ်လည်းလည်းဖန်တီးမိတယ်နော်အမြင့်ပေါ်တွေကလည်းတိုးတိုးခက်ခဲရှိရတဲ့ကိုမရောင်းနဲ့ဝမ်းကြီးနဲ့ရှုံးသွားလို့ပဲကျွန်တော်တို့မြင်နေတာ